မနက်ကမှမြဝမ်း6ခုရှိတယ်လို့ FAO ကမ္ဘာစားနပ်ရိက္ခာနဲ့စက်ပျိုးရေးအဖွဲ့ကပြောပါတယ် ARE ချင်းတွင်းမြဝမ်းစတောင်းမြဝမ်းတန်တွင်းမြဝမ်းမဲခေါင်မြဝမ်းနဲ့ရခိုင်နဲ့တနင်္သာရီကံယူတန်းတွေပါချောင်းတွေရေစီးချောင်းတွေကတနေရာမှာမြစ်လက်တက်ဖြစ်မြစ်လက်တက်တွေကတနေရာမှာမြစ်မကြီးနဲ့ဆုံနောက်ဆုံးတော့ဘယ်နေရာကစီးလာစီးလာမြစ်တွေချောင်းတွေရဲ့လမ်းအဆုံးဟာပင်လည်းပဲဖြစ်ပါတယ်ချင်းတွင်းလုံးမြစ်ကြီးဟာသူ့ထဲစီးဝင်လာတဲ့မြစ်လက်တက်ကရေတွေကိုသယ်ဆောင်သွားပြီး ARE မြစ်ထဲစီးဝင်တာမို့ ARE မြစ်ရေဟာကချင်ပြည်နယ်ကရေတွေမကချင်းတွင်းမြစ်ရေရောမြစ်ချောင်းတစ်လျှောက်ပင်မမြစ်ထဲစီးဝင်လာတဲ့မြစ်လက်တက်ကရေတွေပါရောနောပါနေတာမို့တချို့ကလည်းပြည်တော်စုမြစ်လို့တင်စားကြပါတယ်မြစ်တွေချောင်းတွေရှိရင်ရေရှိတယ်ရေရှိရင်ဆယ်ရီရေကာရာတွေလုံနိုင်နေဆိုတော့အတွေးတွေနဲ့မြစ်တွေချောင်းတွေကိုပိတ်ဆယ်ရီလုတဲ့အခါဒီနှစ်လိုမိုးကလည်းများဘင်္ဂလားပင်လယ်ဩကမုန်တိုင်းမွေပါလာရိုက်ခတ်တဲ့အခါဆယ်ရီဆိုရင်ရင်မရောက်လာလို့ရေလွှဲချပေါက်ချတဲ့အပြင်အချို့ဆယ်ရီပါကျိုးသွားတဲ့အတွက်မကြုံစဘူးထုခဲ့တဲ့မဟာရေဘေးကိုအပြစ်မဲ့ပြည်သူတွေခါးစည်းခံရပါတယ်ရာသီဥတုပြောင်းလဲတဲ့ဒဏ်ကဘာမှာလဲကြုံနေရတယ်လို့လက်ညှိုးထိုးနိုင်ပေမဲ့ဆယ်ရီဘယ်လိုဆောက်ခဲ့တယ်ဘယ်လိုထိမ့်သိမ့်နေဆယ်ဆောက်ဖို့လူမလို့သတ္တောတွေထိမ့်သိမ့်ထားမထားဆိုတာတွေကိုလည်းထက်တွေ့ရမှာပါရှမ်းပြည်နယ်ရာမြေမှုချုပ်လွတ်လာခဲ့ပြီးခုအမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်မှာနေထိုင်နေတဲ့ဦးဝင်းကျော်ဟာအမေရိကန်ကဆယ်မြောင်းတာသမန်ရေကာရာတွေတည်ဆောက်ရေးလုပ်ငန်းမှာတာဝန်ထမ်းခဲ့ပူပါတယ်ဆယ်ရီရေကာရာတွေကိုလှလှကူကူမြန်မြန်ဆန်းဆန်းစောက်လို့မရတာကိုသူကပြောပြတာပါ
တော်တော်တွေ့ရလိမ့်မယ်ပေချာ data collection ကအစိုးရရဂျူတင်လို့ရတယ် watershed area ဘလောက်ရှိတယ်ဘာတစ်တော်တွေစိုက်ထားတယ်ဘာပင်တွေပေါက်တယ်ရွာလာတဲ့မိုးတွေကိုဘလောက်အထိမြင်ကြီးတဲ့ဝင်ပြီးတော့တို့ထားနိုင်တယ်အဲ့ဒါပြီးမှတဖြည်းဖြည်းအမြင့်ကန်နေမြောင်းလေးတွေဖြစ်ပြီးတော့မှမြစ်ဖြစ်လာအဲ့ဒီအထိအောင်တွေ့ရမယ်အဲ့ဒီတွေမကဘူးတက်တော်ကြီးလည်းတွေ့ရမယ်မြေလည်းကြည့်ကြည့်ရမယ်ဟိုစပါမြေတွေရှိတယ်ဆိုအောင်ဒီ dam sunline ရေဘလောက်ရှိမယ်ရေမြောင်းတွေကဘယ်နဲ့အကောက်ပေးနိုင်နေဆိုတွေ့ပြီးတော့ဆောက်တော့ဟိုရေသိပ်များလာတဲ့နှစ်ဆိုလို့ရှိရင်ရေတွေကိုလွှတ်ရတယ်ဆွေးရလို့ရှိရင်အဲ့ဒီမြစ်တွေကနေပြန်ပြီးတော့လွှတ်တာပေါ့ဒါပေမဲ့ဒီ design လုပ်ထားတဲ့ဟာတဲ့ကြော်လာလို့ရှိရင်ဒုက္ခရောက်တာပေါ့
ဆယ်မြောင်းအရာရှိတူကတော့တင့်တော်တဲ့ design အတိုင်းပဲဆယ်တွေစောက်ပြီးရေပြည့်မှတ်တိရေတက်လာရင်ရေဘူလွှဲကနေရေစကြော်တယ်လို့ဆိုပါတယ်ရေဘူလွှဲဆိုတာရေမြင့်တဲ့ပြင် level မြင့်ထားတဲ့ချောင်းလို့ပြောတာပါဆယ်ရီမှာရေလိုသလောက်လှောင်ပြီးရင်ငကိုချောင်းရေပမာဏအတိုင်းပဲပြန်စည်းထွက်ရပြီးချောင်းရေကအတော်များလာရင်ကြိုတင်လစ်လာတွက်ချက်ထားတဲ့နေရာကနေအရေးပေါ်ရေဘိုလွှဲဆိုတာကိုဖောက်ပေးရတယ်လို့ဆိုပါတယ်ဆယ်တိုင်းလိုလိုအရေးပေါ်ရေဘိုလွှဲအတွက်ကြိုတင်ပြင်ဆင်ထားတယ်လို့လည်းပြောပါတယ်ဒီလိုဒီဇိုင်းပုံစံတွေနဲ့မြန်မာနိုင်ငံမှာဆက်ဆောက်တယ်လို့ဆိုကြပါတယ်တိထက်ဆိုင်ဖို့ရေအားကလျှစ်စစ်ရဖို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးဆယ်ရီဆောက်တာဟာဆောက်တိုင်းကောင်းတာမဟုတ်တဲ့အကြောင်းနဲ့မြို့တစ်မြို့အတွက်ရေအားကလျှက်စစ်ပေးဖို့တချွန်းနဲ့အင်ဂျင်နီယာတယောက်အကြံပေးတာကိုပြောပြသူကတော့စီပေါ်ရေးတက္ကသိုလ်ဂတိကဟောင်းဦးစန်းမောင်မြင့်ပဲဖြစ်ပါတယ်
။တရားရီလျှောက်ဆောက်ဒမ်နီလျှောက်ဆောက်လုံတိုင်းကောင်းတာမဟုတ်ကျွန်တော်ကမြကန်းတစ်စီမကြောက်တယ်ကျွန်တော်မိတ်ဆွေတယောက်ကကော့တောင်းတမျိုးလေးနီးပေးဖို့အတွက်ရေအားလျှက်စစ်တီလုပ်ချင်တယ်လို့ပြောတယ်ကျွန်တော်ကိုကူညီတောင်းတဲ့ခါကျတော့ဂျပန်ကနားလေတက်တဲ့အင်ဂျင်နီယာရှိတဲ့အီးမေးလ်နဲ့လှမ်းပြီးတော့အခုကြီးအကျိုးကြောင်းပြောတဲ့ခါကျတော့တခါတက်ပြတယ်။ဝါဘလောက်လောက်ထူရင်အေရီးယားအခြေဘလောက်လောက်လိုမယ်။ရေဘုတ်အေရီးယားလို့ပြောတယ်။တစ်တော့နဲ့နှစ်သိမ့်ဆန်အဲ့လို environment နဲ့ဘလောက်ပြုံးတူရင်တခါတက်ပြ။ကော့တောင်းတမျိုးလေးပြီးတာတော့မှသူစဉ်းစားနဲ့စဉ်းစားတာနော်။ဘာဝင်ကြီးတွေတော်တော်ပြက်မယ်လို့ပြောတာစဉ်းစားပါအောင်လို့ပြောတာ။ဘယ်လည်းမတည်ခိုင်းဘူးနော်။စဉ်းစားကြည့်ရအခုတည်နေကြတဲ့ဟာနေရာတွေမှာမဟုတ်တာ။
ရေကာရာရီဆယ်ရီတိဆောက်တဲ့အခါရေဝိတ်အေရီးယားကတစ်တွေတရဝင်းခုတ်ခွင်ရသွားပြီးလူလဲခုတ်မလို့လဲခုတ်ကြတစ်လာခုတ်သူတွေကရှေးပါတူးကြတဲ့အတွက်ဆယ်မဖြစ်ခင်ကလေးကသဘာဝပတ်ဝန်းကျင်ပျက်စီးရပါတယ်။စီမံကိန်းအေရီးယားမှာအကျုံးဝင်တဲ့ဒေသနဲ့လူတွေရွှေ့ရပြောင်းရပြန်လာမှုလူနေမှုဘဝပါပြည့်ရပြန်ပါတယ်။ဒီလိုဘဝပြည့်ရသူတွေထဲမြန်မာပြည်သူတွေရင်တမမနဲ့စိုးရိမ်နေရတဲ့စကိုင်းတိုင်းကတဖန်းစိတ်ဆယ်အတွက်တမျိုးလုံးဖယ်ပေးလိုက်ရတဲ့ကျွန်းလှမျိုးလည်းပါပါတယ်။ဒါကိုပြောလာသူကသခိုင်းတိုင်းကလူငန်းရှင်တူဖြစ်တဲ့ဦးငင်းစောတမ်းမဲဖြစ်ပါတယ်
။ကျွန်းလှမျိုးတွေမှာကျေးရွာအုပ်စုအလုံးကြီးကအဲ့ဆင်အောက်မှာကျန်နေခဲ့တာ။အခုကျွန်းလှမျိုးအစ်စ်သဖန်းလေးဆယ်ကအရင်တုန်းကအရှိတောင်အရှာမှာအကြီးဆုံးလို့သူကပြောတယ်။နောက်တော့အရှိတောင်အရှာမှာသဖန်းလေးကတက်တဲ့အကြီးဆုံးဆင်နေတယ်။၆လုံးလုံးအရင်နဲ့ကျွန်တော်တို့မောင်းလို့ရှိရင်အနာကြီး ကြောကြောမောင်းရတယ်နှစ်နာရီနီးပါးမောင်းရတဲ့နေရာရှိတယ်တနာရီပဲမောင်းရတဲ့နေရာရှိတယ်ကမ်းလို့ကတော့မှမျက်လုံးနဲ့ကြည့်ရတယ်မမြင်နိုင်တော့ဘူး
ဒူလိုဆက်ကြီးတွေရေကာရာကြီးတွေဟာအောက်ခြေကပထဝီမြေသားကိုဖိအားပေးနေတဲ့အတွက်နောက်ဆိုရင်ဆရာတစ်ခုကိုဥဝင်းကျော်ကပြပြပြန်တာပ
ါတန်နေဆောက်ချင်းအဖြစ်ငွေရင်လှုပ်တာတို့ဘာလို့ကပုံများနိုင်နေပါလဲဆိုရေပရက်ရှာဖြီးပြီးတော့တခါတည်းအောက်ကမြေကြီးကမခံနိုင်တော့ဒီမြေငွေရင်လှုပ်တာတွေဘာတွေကပုံများနိုင်အရင်တော့မြေကြီးပေါ်မှာပရက်ရှာကဘာမှမရှိဘူးတန်ဆောက်လိုက်တော့ရေကန်ပြက်လာတယ်အဲ့ဒီရေကနေတခါလေအဲ့ဒီတော့ပြီးဖိလိုက်ချိန်ကျတော့တဖြည်းဖြည်းဤပြီးတော့အောက်မှာရှိနေတဲ့ gas တွေကိုတချို့တခါလေးတွားပြီးတော့လုံဆော့လို့ဖြစ်သွားတော့ compress လုပ်တဲ့ချိန်ကျတော့သူကပေါက်ကွဲအောင်အဲ့ဒီ screen မှာငင်းလေးနေပါလေလှုပ်သွား
။သူပြောသလိုဖြစ်လာနိုင်ွယ်ရှိမရှိဆိုတာအသာထားလုံးလုံးဆယ်တော့တစ်တွေပြုံးပြီးဆယ်တွေလုတ်တဲ့မြန်မာနိုင်ငံမှာမိုးပြိုင်ပြိုင်ရွာရာနဲ့နေရာအနှံ့လိုလိုရေပေးဒုက္ခကြုံနေရပါလို့ရှင်။